ဇူလိုင်လလည်းလောက်ကစပြီးစစ်စေးရေးဂိတ်တွေတိုးလာတယ်လို့အစစ်အစစ်လည်းများလာတယ်လို့ဗမော်လိုက်စားလမ်းကကုန်တယ်တယောက်ကပြောပါတယ်ဗမော်နဲ့တရုတ်နယ်စပ်လိုင်စာမြို့ကိုသွားတဲ့လမ်းမှာနာဖဂိတ်တွေကစစ်စေးတာတွေများလာတယ်လို့မြကြီးနားနဲ့လိုင်စာကိုသွားတဲ့လမ်းမှာလည်းအစစ်အစစ်တွေများနေတဲ့အကြောင်းမနေ့ကမြကြီးနားကနေပြန်လာတဲ့သူတယောက်ကအာရဗစ်ကိုအခုလိုပြောပါတယ်
ဘလမင်းချင်းတရားမှာလည်းဌာနဆိုင်ရာပူပေါင်းဂိတ်တွေကစစ်သေးတယ်နော်ဝဲမော်အလွန်မှာလည်းဌာနဆိုင်ရာနဲ့ပူပေါင်းဂိတ်တွေကသဘောကြီးစစ်သေးတယ်အောင်မြင့်ညစ်မှာကလည်းဌာနဆိုင်ရာ10မျိုးလောက်ရှိတယ်ပေါ့ပူပေါင်းဂိတ်တွေကသဘောကြီးစစ်သေးတယ်ပေါ့နမ်ဆိုင်ရာမှာလည်းစစ်သေးတယ်နားလုံးမှာလည်းစစ်သေးတယ်ကြားရံမှာလည်းလဘကနဲ့ရေးတယ်သဘောကြီးစစ်သေးတယ်ဤဥပ္ပစီတွေကိုလည်းအတင်ဆိုင်အေးမပုံပြင်စစ်သေးတယ်မပုံပြင်ပါပေမဲ့လည်းထောက်ခံစာကိုစစ်သေးတယ်အဖွဲ့အစည်းကလာဆုံးမှမေးလာတယ်
အခုနှစ်ဇွန်လအကုံလောက်ထိလိုင်စာကနေမြကျင်းနာကိုဘာအစစ်စစ်မှမရှိပဲလွတ်လွတ်လပ်လပ်သွားလာလို့ရပါတယ်။အဲ့ဒီစစ်စစ်တဲ့အဖွဲ့တဲမှာစစ်ဖက်ရေးရလုံခြုံရေးအဖွဲ့ရဲလဝကအဖွဲ့တွေပါဝင်ပြီးတော့အခုလိုစစ်စစ်မင်းမြန်တာတွေများတာကြောင့်ခီးသွွားတွေအနေနဲ့လန်ခီးကြံ့ကြလာလို့စိတ်ညစ်နေကြတယ်လို့လည်းကုံတယ်တယောက်ကပြောပါတယ်။မြကျင်းနာတဲ့လိုင်စာကျမ်းမှာလူတွေကိုစစ်စစ်တာတဲ့မဟုတ်ပဲတရုတ်ကုန်ပစ္စည်းတွေကိုအရင်နှောင်းကလိုများများဆဆတင်လို့မရဘူးလို့လည်းလက်ဇက်ကကုံတယ်တယောက်ကအခုလိုပြောပါတယ်။
အခုအဆက်တည်းဖြစ်တဲ့မပုံတင်နေရတဲ့ဟိုအားဖြစ်ဒီအကုံဖြစ်နေတာပဲအများကြီးတော့ဟိုကားကြီးတွေနဲ့တိုက်လို့တော့မရဘူးနည်းနည်းပါးပါးအဲ့လိုတနိုင်စာလေးတွေခွင့်ပြုထားလို့ပြောပါတယ်လို့ heavy တွေတော့မရဘူးမနစ်ကတော့ကားကြီးတွေနဲ့တွေ့ရဟိုတုံဖုံကားကြီးကြီးနဲ့မောက်နေအောင်ကျေကြအဲ့လိုမရတော့ဘူးတနိုင်တစ်ပိုင်းတနိုင်တော့ရတယ်ဒီရောက်ကိုတစ်ဆွဲနှစ်ဆွဲပေါ့
တချို့ကတရုတ်ကုန်ပစ္စည်းတွေကိုတနိုင်တစ်ပိုင်းလဲမကကားအသေးစားလေးတွေနဲ့တင်သွင်းတဲ့သူတွေလည်းရှိပါတယ်အဲ့ဒီကားသမားတွေကဂိတ်တွေကိုတကိတ်3-4တောင်းလောက်ပေးရတယ်လို့လည်းကုန်တယ်တယောက်ကပြောပါတယ်တရုတ်ကုန်ပစ္စည်းတနိုင်တစ်ပိုင်းတင်တဲ့သူတွေကတော့ကားသမားတွေကတာဝန်ခံပြီးလမ်းဂိတ်တွေမှာငွေပေးရတာနဲ့ပတ်သက်လို့ကုန်တယ်တယောက်ပြောတာကတော့
အတိအကျတော့မဟုတ်ပါဘူးဟိုဂိတ်တွေမှာတော့ဟိုတကိတ်ကို900-1000ပေးရကားသမားတွေကအသွားလည်းပေးအပြန်လည်းပေးပါပုံမှန်လို့ဖြစ်နေတာပေါ့အဲ့ဒီတကိတ်ကြေးကြီးတွေထက်လိုက်ပြီဆိုရင်900-1000အဲ့လိုပေးထားကြရတာ
မိနစ်တုန်းကကားအကြီးကြီးတွေနဲ့တင်သွင်းခွင့်ရတဲ့အချိန်လုံးကဆိုရင်တရုတ်နိုင်ငံဘက်ကမြန်မာနိုင်ငံဘက်ကိုတင်သွင်းတဲ့ကုန်ပစ္စည်းတွေကတော့လူသုံးကုန်ပစ္စည်းအမျိုးမျိုးအထယ်လိတ်ဆောက်လုပ်ရေးပစ္စည်းတွေဖြစ်ပါတယ်မြန်မာနိုင်ငံဘက်ကတော့စံသစ်နဲ့ရာသီပေါ်သီးနှံတွေတရုတ်နိုင်ငံဘက်ကိုပြန်လည်တင်ပို့တာများတယ်လို့လိုင်စာနေဇက်ကကုန်တယ်တယောက်ကပြောပါတယ်အခုလိုဂိတ်တွေကနေစစ်စေးကန့်သတ်တာတွေကြောင့်အခုတလော့မြကြီးနားမှာကုန်ပစ္စည်းဈေးနှုန်းတွေတက်သွားပြီးတော့အရင်တုန်းက60ကျပ်တန်ပစ္စည်းတစ်ခုကိုအခုအခါ1000လောက်ပေးဝယ်နေရတယ်လို့မြကြီးနားဒေသခံတယောက်ကပြောပါတယ်လိုက်စာကကုန်တယ်တယောက်ကတော့ကုန်ပစ္စည်းတစ်ခုကိုအရင်ကထက်10ရာခိုင်နှုန်းလောက်ဈေးတင်ပြီးရောင်းမှအမြတ်ရတယ်လို့အာရဗစ်ကိုပြောခဲ့ပါတယ်ဗမော်မြကျင်းနာမြို့နဲ့ဆက်သွယ်သွားလာနေတဲ့လိုက်စာမြို့ဟာနေဆက်ကုန်တော်ရေးဂိတ်တစ်ခုဖြစ်တယ်လို့ KIO ထိန်းချုပ်ရာဒေတာလည်းဖြစ်ပါတယ်အခုကဂိတ်တွေစစ်ဆေးတာတွေများလာတဲ့အပြင်တရုတ်ကုန်ပစ္စည်းတွေတင်တာတွေကိုကန့်သတ်လာတာဟာနာဖစစ်ဆေးရာက KIO ကိုနိုင်ငံရေးအရဖိအားပေးတာဖြစ်တယ်လို့နေဆက်နိုင်ငံရေးလေ့လာသူအချို့ကသုံးသပ်ပြောဆိုနေကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့အာရဗိကကေအူပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးကိုမော်ကိုဆက်သွယ်မေးမြန်းတဲ့အခါမှာ
အခုအဲ့ဒါလုံးလုံးပိတ်တယ်ဆိုတဲ့သဘောမျိုးတော့မဟုတ်ဘူးရှင်ကလားဆင်ထားတာမှမရှိတယ်လေအဲ့ဒါအခုကပိတ်တယ်ပိတ်တယ်လို့လူတွေပြောတာဟိုပေါ့စစ်စစ်လုပ်တဲ့အချိန်မှာပိတ်တယ်လို့ပြောတာကိုတကယ်တော့ပိတ်တာတော့အစကတည်းကပိတ်ထားပြီးသားပဲလေဒါပေမဲ့အဲ့လိုခိုးထွက်တာတော့ဘာလို့ရှိတဲ့အခါမှာဟိုအစ်စစ်ကိုတစ်ခါတည်းမလုပ်ဘူးအဲ့လိုစစ်စစ်တွေလုပ်လိုက်တယ်ခိတ်ကြချတယ်ဆိုရင်လူတွေကစီးပွားရေးပိတ်တယ်လို့ပြောတာကို
ကေအူကဗိုလ်မှူးကြီးကိုမော်ပြောသွားတာပါအခုကလန်ခီစစ်စေးတာတရုတ်ကုန်ပစ္စည်းတင်သွင်းခွင့်ကန့်သတ်တာတွေများလာတာရဲ့နေဆက်နှစ်နိုင်ငံကကုန်ပစ္စည်းအဝင်ထွက်တွေကိုမကြာသေးခင်ကစပြီးအခွန်ကောက်လာတာတွေကြောင့်လိုင်စာနေဆက်မြို့ဟာအယောင်ဝက်တွေထောက်အခကျဆင်းနေပြီးလူစီကားမှုလည်းမရှိတော့ဘူးလို့လိုင်စာဒေသခံတယောက်ကအာရဗစ်ကိုပြောခဲ့ကြောင်းပါခင်ဗျာ